အရကတတ်တော်အေအေရဲ့မြို့သိမ်းတိုက်ပွဲတွေဟာတရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူအထိရောက်ရှိလာပါပြီ။ဧရိယာစီမံကိန်းဧရိယာရဲ့အထိတိုက်ပွဲတွေလည်းဖြစ်ပွားနေပါတဲ့။ကြောက်ဖြူအထူးစီးပွားရေးဆောင်မှာတရုတ်နဲ့သဘောတူထားတဲ့စီမံကိန်းတွေစာချုပ်သတ်မှတ်ချိန်မပြည့်ခင်ပြီးမြောက်အောင်လုံဆောင်ရွက်ဖို့စစ်ကောင်စီကအစည်းအဝေးတွေလုပ်နေပါတယ်။လက်တွေရောဖြစ်နိုင်ပါမလား။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါခင်ဗျာ။
ဒဂိုင်းမီနယ်ကြောက်ဖြူထူးစီးပွားရေးဇုံမှာတရုတ်နဲ့သဘောတူထားတဲ့စီမံကိန်းတွေကို2021ခုနှစ်စစ်တပ်အာဏာမသိမ်းခင်အရသာအစိုးရလက်ထက်ထဲကအကောင့်အထည်ဖော်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးနောက်စစ်တပ်နဲ့အရခတက်တော် AA တို့ကြားတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးတဲ့နောက်မှာစီမံကိန်းတွေရပ်သွားခဲ့ပါတယ်။လက်ရှိမှာလည်းကြောက်ဖြူမြို့နယ်အတွင်းကတရုတ်စီမံကိန်းဧရိယာအတွင်းစစ်ကောင်စီနဲ့အရခတက်တော် AA ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါမဲ့အခုရပိုင်းအတွင်းမှာပဲတရုတ်နဲ့သဘောတူထားတဲ့စီမံကိန်းတွေစာချုပ်သတ်မှတ်ချိန်မပြည့်ခင်ပြီးမြောက်အောင်ဆောင်ရွက်ဖို့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကဒီစီမံကိန်းတွေနဲ့ပတ်သက်တဲ့အစည်းအဝေးတစ်ခုမှာပြောကြားခဲ့ပါတယ်။ကြောက်ဖြူမှာလက်ရှိတိုက်ပွဲဖြစ်နေတဲ့အခြေအနေအရစီမံကိန်းကိုအကောင့်အထည်ဖော်ဆောင်ရွက်ဖို့ခက်ခဲမယ်လို့ရခိုင်ဝါရဲ့နိုင်ငံရေးသမားတစ်ဦးဖြစ်တဲ့ဦးဖေတန်းကပြောပါတယ်
။အခုချိန်မှာတော့တိုက်ပွဲဖြစ်နေတဲ့ကာလမှာနိုင်ငံရေးကျွန်တော်တို့ဖော်ဆောင်မှုကဘယ်လိုမှမဖြစ်နိုင်သေးပါဘူး။အဲ့ဒါတိုက်ပွဲတွေရဆဲပြီးနှစ်ဖက်သဘောတူညီချင်းနဲ့ငြိမ်းချမ်းရပြီးဒါမျိုးဆွေးနွေးပွဲတခုကိုလုပ်နိုင်ပြီဆိုရင်တော့ဒီလုံငန်းတွေကပူပေါင်းဆောင်ရွက်လို့ရတယ်အကောင့်ထည့်ဖော်လို့ရတယ်အဲ့သူဒေတာရဲ့အကျိုးခံစားခွင့်ကိုတော့အပိုင်ပိုင်နိုင်နိုင်ထည့်ပေးရမှာပေါ့နော်အဲ့လိုမျိုးဖြစ်နိုင်ရင်တော့အဲ့ဒါကျွန်တော်ဟိုကောင်းတော့အလားအလာရှိရဲလို့တုံ့ပြန်ချင်မှာရောက်ကဲ့
ကြောက်ဖြူထူးစီးပွားရေးဆောင်ရေနဲ့စိတ်ကစီမံကိန်းအကောင့်ထည့်ဖော်ဆောင်ရွက်နိုင်ရေးအတွက်လုပ်ငန်းလုပ်ကိုင်ခွင့်သဘောတူစာချုပ် Concession Agreement ကို2020ပြည့်နှစ်နိုဝင်ဘာ5ရက်နေ့မှာချုပ်ဆိုခဲ့တာပါ။ဒါပြင်2023ခုနှစ်ဒီဇင်ဘာ26ရက်နေ့မှာအဲ့ဒီလုပ်ငန်းလုပ်ကိုင်ခွင့်စာချုပ်ကိုပြန်လည်ဖြည့်ဆွတ်ပြီးတော့နောက်ဆက်တွဲစာချုပ် NNN ကိုစီမံကိန်းကုမ္ပဏီနဲ့ကြောက်ဖြူထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီတို့လက်ထပ်မှန်လက်မှတ်ရေးထိုးခဲ့ပြီးတော့သတ်မှတ်ရအမိအကောင့်ထည့်ဖော်ရမယ့် Long Stop Dateကိုတတန်းတိုးခဲ့ကြပါတယ်အဲ့ဒီတမတ်ရဟာအခု2025ခုနှစ်ဇွန်လ25ရက်နေ့မှာကုန်ဆုံးမှာဖြစ်လာကြောင်းတမတ်ကာလမတိုင်မီနှစ်လအလိုမှာ၂ဦးနှစ်ဖက်လုပ်ငန်းတွေပြည့်ပြတ်အောင်ဖြစ်မနေဆောင်ရွက်ရမှာဖြစ်ကြောင်းနဲ့လုပ်ငန်းကုမ္ပဏီတွေအနေနဲ့လုပ်ငန်းတွေအမြန်ဆုံးပြည့်ပြတ်အောင်ကန့်သက်ချက်တွေကြားရကဝိုင်းဝန်းဆောင်ရွက်ပေးကြဖို့လိုအပ်တယ်လို့မတ်လ17ရက်နေ့ကပြုလုပ်တဲ့မြန်မာအထူးစီးပွားရေးဇုံဆိုင်ရာဘုတ်ဖွဲ့ရဲ့အစည်းအဝေးမှာဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကပြောကြားခဲ့တာကိုနိုင်ငံပိုင်သတင်းတွေမှာဖော်ပြခဲ့ပါတယ်တကယ်လို့စီမံကိန်းတွေကိုအကောင့်ထည့်ဖို့ဆောင်ရွက်မယ်ဆိုရင်ရခိုင်ပြည်နယ်18မြို့နယ်က14မြို့နယ်ကိုတင်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အရခတက်တော် AA ရဲ့သဘောဆန္ဒတွေကိုထည့်သွင်းစဉ်းစားကြဖို့လိုလိမ့်မယ်လို့ဦးမေသန်းကမြင်ပါတယ်
။ဆိုတော့ဒါတရုတ်ဘက်ကသူ့ရဲ့အစီအစဉ်အတိုင်းကြိုးစားနေတာဖြစ်တယ်။အဲမြန်မာဘက်ကလည်းအဲ့လိုပါပဲ။လက်တွေ့မှာဘယ်လိုမှမဖြစ်နိုင်ဘူး။ဟောဒီတိုက်ပွဲရဲ့ပြီးဆုံးတဲ့အချိန်ရောက်မှာပေါ့နော်။ဟောဘယ်လိုအချိန်မြင့်နဲ့ပြီးဆုံးမလဲ။အဲရောက်မှကျွန်တော်နှစ်ဖက်ဆွေးနွေးပြီးတော့ဟောဒါဆုံးဖြတ်မှုကိစ္စတွေဖြစ်တယ်။ရောအေယူအလီရဲ့နိုင်ငံရေးဥတီရှက်အနေနဲ့ပေါ့သူတို့လိုချင်တဲ့အခွင့်အရေးတွေကိုဟောဒါရနိုင်မယ်ဆိုရင်တော့ဒါသိပြီးတော့ဟောအဆင်ပြေသွားမှာပေါ့ဒါအကောင့်တွေပေါ်ဖို့ဆွေးနွေးနေရမှာအာပို့ပြီးတော့လွယ်ကူသွားမှာပေါ့အယူအလီရဲ့ဆန္ဒမှာပါပဲတော့အလုံးဝမဖြစ်နိုင်တဲ့အခြေအနေမျိုးရှိရလို့ဟောမြင်တယ်ခင်ဗျ။
စစ်ကောင်စီအနေနဲ့စီမံကိန်းတွေကောင်ထည့်ဖို့ဆောင်ရွက်မယ်ကြောက်ဖြူမြို့နယ်မှာမြို့ပေါ်ရပ်ကွက်တွေနဲ့တင်းပုတ်တောင်တိုက်နယ်ကရညဝရီရေတပ်ဌာနချုပ်အနီးပဝန်းကျင်လောက်သာထိန်းချုပ်ထားနိုင်ပြီးတော့မြို့ရဲ့60ရာခိုင်နှုန်းလောက်ကိုအရခတက်တော် AA ကထိန်းချုပ်ထားတာပါလက်ရှိလက်ပတ်နေတဲ့စီမံကိန်းတွေကိုတော့စစ်ကောင်စီအနေနဲ့လုံခြုံမှုမပေးနိုင်တဲ့အနေထားမှာစီမံကိန်းအစ်စ်တွေအကောင့်ထည့်ဖို့ဆောင်ရွက်ဖို့ဆိုတာမလွယ်ကူနိုင်ကြောင်းလဲနိုင်ငံရေးကဲခတ်တွေကသုံးသပ်ထားကြပါတယ်။လက်ရှိကြောက်ဖြူမျိုးနယ်တွေကတရုတ်စီမံကိန်းတွေဖြစ်တဲ့မဒေးကျွန်းရေနပ်စိတ်ကမ်းနဲ့ချွေကက်သဘောဝတက်ွေစီမံကိန်းတွေပုံမှန်လက်ပတ်နေပါတယ်။လက်ရှိလက်ပတ်နေတဲ့တရုတ်တန်းွေပိုင်လိုင်းစီမံကိန်းဟာကြောက်ဖြူမျိုးနယ်မဒေးကျွန်းကနေမြန်မာပြည်လယ်ပိုင်းကမကွေးတိုင်းမန္တလေးတိုင်းကနေတဆင့်ချင်းပြည်နယ်မြောက်ပိုင်းကိုဖြတ်ပြီးတော့တရုတ်နိုင်ငံကူမင်းမြို့အထိသွယ်တန်းထားတာဖြစ်ပါတယ်။အဲ့ဒီစီမံကိန်းကလေမြန်မာဘက်ကလည်းပိုက်လိုင်းချက်တန်းက20ဒေါ်လာတန်းနဲ့ချီရရှိနေပါတယ်။ရခိုင်ပြည်နယ်မှာခေတ်ဆက်ဆက်အစိုးရရဲ့အကောင့်ထည့်ဖို့ဆောင်ရွက်ခဲ့တဲ့စီမံကိန်းတွေကရခိုင်ပြည်သူတွေအတွက်အကျိုးမြတ်တစ်စုံတရာမရှိခဲ့ဘူးလို့ဒေသခံတွေကထောက်ပြနေကြပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာလက်ရှိအကောင့်ထည့်ဖို့ကြိုးစားနေတဲ့စီမံကိန်းတွေကိုအရခတက်တော် AA ဘက်ကထိန်းချုပ်နိုင်ဖို့လိုအပ်ကြောင်းထိုင်းနိုင်ငံတက္ကသိုလ်တစ်ခုမှအုပ်ချုပ်ရေးပညာမဟာဘွဲ့တက်ရောက်နေတဲ့ရခိုင်လူငယ်တဦးကပြောပါတယ်။ ပြောတော့တာကတော့ရခိုင်ပြည်သူတယောက်အနေနဲ့ဒီစီမံကိန်းကနေရခိုင်နေအတွက်လည်းအကျိုးမြတ်တစ်စုံတရားရှိဖို့ညွှန်လဲပါတယ်ဒါဟာကျွန်တော်တို့ရခိုင်ပြည်သူတွေပိုင်တဲ့စံစာတာတွေမို့လို့ရခိုင်ပြည်သူတွေအနေနဲ့အကျိုးမြတ်တစ်စုံတရားရှိတယ်လို့ယူဆပါတယ် ဒါပေမဲ့စစ်ကောင်စီကဘာမှမျှော်လင့်လို့မရဘူးဆိုတာကိုတော့နားလည်ပြီးသားပါဒါကြောင့်ဒီစီမံကိန်းတွေအားလုံးကိုရခိုင်နေထိန်းချုပ်နိုင်ဖို့ကအရေးကြီးပါတယ်လို့ပြောသွားတာပါဒီမနက်ကမှရှိတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့တရုတ်အစိုးရကတိုင်းသာလက်နက်ကိုင်တွေဘက်ကိုပြားပေးမှုတွေရှိနေပါတယ်အထူးသဖြင့်ရခိုင်ပြည်နယ်ရဲ့90%ကိန်းတွေကိုထိန်းချုပ်ထားတဲ့အာရခတက်တော်